ကျမကနူးပန်ပါတရင်သားဒေသကတည်င်းတွေကိုစာမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်အလေပိုင်းမြို့နယ်တချို့ကကျေးလက်ဒေသတွေမှာရွေးကောက်ပွဲမလုပ်တော့ဘဲကြိုတင်မဲ့အဖြစ်သာကောက်ခံတော့မယ်လို့သိရပါတယ်။ရှမ်းပြည်အလေပိုင်းကျေးတီမြို့နယ်မိုင်နောင်မြို့နယ်ကွဲမိုင်းနံမြို့နယ်ကွဲတို့တွေမှာဒီကနေ့ကစပြီးကြိုတင်မဲ့ကောက်ယူနေတာလို့ဒေသခံတွေကပြောပါတယ်။နိုဝင်ဘာ9ရက်နေ့ရွေးကောက်ပွဲမှာရှမ်းလက်နက်ကန်တပ်ဖွဲ့ဝင်ရောက်နောက်ရှက်မှာဆိုလို့အခုလိုလောက်တာဖြစ်တယ်ဆိုပြီးစစ်ဘက်ရဲရလုံခြုံရေးအရာရှိတွေကိုကိုးကားပြီးခေတ်ပညာတက်လူငယ်တယောက်ကပြောပါတယ်။အဲ့ဒီကြိုတင်မဲ့ကောက်ရံမှာဆရာဖအရာရှိနဲ့ရွေးကောက်ပွဲကော်မရှင်တွေကတန့်ဖွန့်ပါတီကိုပဲထောက်ခံမဲပေးခိုင်းတဲ့အတွက်တစုံတရာအရေးယူဖို့အထက်ဆင့်ဆင့်ကိုတင်ပြသွားမယ်လို့တရင်သားနိုင်ငံရေးပါတီတူကပြောပါတယ်။ကြရားပင်နယ်လွန်ကော်နဲ့ရှားတော်ဒေသတွေမှာလည်းမြို့ပေါ်မဲယုံတွေမှာသာရွေးကောက်ပွဲလုပ်မှာဖြစ်ပြီးကျေးလက်ဒေသမဲတွေကိုကြိုတင်မဲ့အဖြစ်ကောက်ယူမယ်လို့ဒေသခံတွေကပြောပါတယ်။
တန်ရင်သားဒေတာတော်တော်များများမှာရွေးကောက်ပွဲနှီးကပ်လာတာနဲ့အမျှလုံခြုံရေးတွေတင်းကျပ်ထားလိုက်ပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာတော့အစစ်အစေးတွေများနေတယ်လို့ဒေတာခန့်တွေကပြောပါတယ်။မြစ်ကြီးနားလှိုင်စာသွာလန်ပလမင်းထင်တရာဆယ်ဖာလုံးအကွာမှာရှိတဲ့မုံနာကျေးရွာမှာကချင်ပြည်နယ်မှကြိုဆိုပါဤမုတ်ဝတီဆောက်ထားပြီးတော့ရဲအရာရှိတွေစစ်ပတ်ဆိုင်ရာဌာနပေါင်းစုံတွေတင်းကျပ်စွာလာရောက်စစ်ဆေးမေးမြန်းမှုတွေလှုပ်ဆောင်နေတယ်လို့ဒေတာခန့်တွေကပြောပါတယ်။မွန်ပြည်နယ်မှာလည်းအထူးသဖြင့်မှုတုံမြုပ်နယ်အတွင်းရှိကျေးရွာတွေမှာအခုရက်ပိုင်းစစ်တပ်တွေညပိုင်းကင်းလက်တွာလာနေတယ်လို့ဒေတာခန့်တွေကပြောပါတယ်။ကော့ကရိတ်မြုပ်ပင်ဒေတာတဝိုက်မှာလည်းစစ်တပ်တွေချထားပြီးမြုပ်ထဲတွာလာမဲ့ကျေးလက်လူထုတွေကိုစစ်တပ်ကနာမည်စရင်ကောက်ယူနေတယ်လို့ဒေတာခန့်တွေကပြောပါတယ်။
တရင်သားဒေသတချို့မှာတော့တပ်တွေတိုးချက်ထားပါတယ်။ကရင်ပြည်နယ်အတွင်းရှိနယ်စပ်မြို့ဖြစ်တဲ့မြောက်ဝတီမြန်မာစစ်အစိုးရတပ်ကတရင်နေရင်အင်အားတိုးချက်ထားပြီးမြို့ရဲမှာလုံခြုံရေးတိုးမြှင့်ချထားတာကြောင့်ပြည်သူတွေစိုးရိမ်နေကြပါတယ်။စစ်တပ်နဲ့မိသက်တပ်ဖွဲ့တွေမြောက်ဝတီမြို့အနှံ့ချထားပြီးကင်းစောင့်နေတယ်လို့ဒေသခံတဦးကပြောပါတယ်။ကယားပြည်နယ်ကယန်းဒေသဖေခုံမြို့နယ်မှာတော့ဖောက်ခွေရဲတမားတွေဝင်ရောက်နေတဲ့ဆိုပြီးတရင်လေးကူကစစ်တောင်းလေးချောင်းနေမြေတွေကိုဝင်ရောက်လာပါတယ်။အခုလိုလှူရှားရတဲ့အကြောင်းရင်းကတော့နေပြည်တော်မှာဘုံဖောက်ခွဲဖို့လူ9ယောက်ကယန်းဒေသမှာခုတ်လုံနေတယ်ပြီးတော့ចောင်းသားလူငယ်9ယောက်ကလည်းနေပြည်တော်မှာဘုံခွဲဖို့လှူရှားမှုတွေပြုလုပ်နေတာကြောင့်ဖြစ်တယ်လို့မြန်မာစစ်အရာရှိတွေကပြောပါတယ်ဒီဒေသဟာနေ जा ဆောင်တပ်အသွင်ပြောင်းဖို့ညှဉ်းဆန်ထားတဲ့အပြစ်ရကယန်းပြည်သစ်ပါတီထိန်းချုပ်ထားတဲ့နေမျိုးတွေနဲ့ကပ်နေတာလည်းဖြစ်ပါတယ
်ကျမကချမ်းလုံပါခုသတင်းလှော်တဲ့ပုတ်ကိုကြားကြရမှာပါချင်းပြည်နယ်မှာချင်းတိုင်းရင်းသားကုစားပြုပါတီဆိုပြီးချင်းတိုးတက်ရေးပါတီနဲ့ချင်းအမျိုးသားပါတီဆိုတဲ့ပါတီတစ်ခုကရွေးကောက်ပွဲဝင်ရောက်ကြမှာဖြစ်ပါတယ်ဒီပါတီတွေဘာကြောင့်ရွေးကောက်ပွဲဝင်ရတယ်ချင်းပြည်နယ်မှာဘာလိုအပ်ချက်တွေရှိနေလဲဆိုတာကိုကိုရောဘတ်ကစူးစီးထားပါတယ
်မြန်မာနိုင်ငံအနောက်ဖက်ချင်းတောင်ဒေသဟာတရားစာတတွေပေါ်ကျော်ဝတဲ့ပြည်နယ်မဟုတ်ပေမဲ့တဘာဝအလှတရားတွေပြည်စုံကျော်ဝတဲ့ဒေသတစ်ခုလို့ဆိုရမှာပါဒီလိုမျိုးချင်းတောင်ရဲ့တဘာဝအလှတရားတွေကိုအသုံးပြုပြီးတော့ချင်းပြည်နယ်တိုးတက်ရာတိုးတက်ကြောင်းကိုဥပရိဘောင်အတွင်းကနေလှုပ်ဆောင်သွားရမှာပဲလို့ချင်းမျိုးသားပါတီရဲ့တည်ငြိမ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်မြင့်ဒေါက်တာဦးကမ်တာကျင်ကပြောပါတယ
်ချင်းပြည်နယ်ကကျွန်တော်တို့တကြံဇာတ်ပစ္စည်းစိတ်ရရှိမဟုတ်ကျွန်တော်တို့ရဲ့တဘာဝအလှကိုအကူရပါတယ်ထိလိုက်စရာကောင်းတဲ့တေးရစရာကောင်းတဲ့နောက်ကလာနေတော့ခိုင်းမှာပေါ့ဒီစီးခိုင်းမှာပေါ့လိုက်ဆောက်ခိုင်းမှာတုံတက်ခိုင်းမှာပေါ့နော်အဲ့တော့ဒီနိုင်ငံသားတိုင်းမှာတော့လည်းဒီထွက်ခွင့်လာပါပေါ့အခုကျွန်တော်တို့အခုလဲလဲဆိုဆွေးရတယ်ဒါဒီခုမပြုဘူးလေဒီအဲ့ဒါကိုပြန်ပြကြမယ်
ချင်းပါတီကကတော့အခုရွေးကောက်ပွဲဟာချင်းလူမျိုးတွေအတွက်လွတ်လွတ်ရှုံးရှုံးမခံသင့်တဲ့အခွင့်အရေးတရဖြစ်တယ်လို့ဆိုထားကြပါတယ်။ဒါကြောင့်လာမယ့်ရွေးကောက်ပွဲမှာချင်းလူမျိုးစုကိုစားပြုပြီးချင်းအမျိုးသားပါတီနဲ့ချင်းတူတေးပါတီတို့ကဝင်ရောက်ရှင်ပြိုင်ကြမှာပါ။ချင်းတူတေးပါတီဟာအစိုးရဝန်ထမ်းအငိမ့်စားအများစုနဲ့ဖွဲ့စည်းတည်ထောင်ထားတာဖြစ်ပြီးမြန်မာစစ်စိုးရကိုလက်နက်ကင်တော်လာနေတဲ့ချင်းအမျိုးသားတပ်ဦးဥက္ကဋ္ဌကိုတာဝန်ယူခဲ့ဘူးတဲ့ဦးနှုတ်ထံကောက်ကဦးဆောင်ထားပါတယ်။
မြန်မာပြည်လွတ်လာရေးရာဒီရနောက်ပိုင်းမှာတည်တယ်။အခုလိုအခွင့်အရေးမျိုးကမရှိတော့လို့ကျွန်တော်တို့မြင်နေတယ်။ဥပမာကျွန်တော်တို့အချင်းပြည်နယ်တစ်ခုနဲ့ဒီနယ်အစိုးရပြည်သူ့ရဲ့ယူကော့တင်ရတာတဲ့ပြည်သူအမလောင်းကြီးအားလေးဖွဲ့စည်းထားတဲ့ဒီနယ်အစိုးရဆိုတာဒီတစ်ခါပဲပေါ်လာတာကို
ချင်းမျိုးသားပါတီကတော့ခက်သစ်ပညာတတ်လူငယ်အများစုနဲ့ဖွဲ့စည်းတောင်းထားတာဖြစ်ပြီးကာတွန်းဆရာဦးစုံဆောင်ကဦးဆောင်ထားတာပါချင်းပြည်နယ်တူးတက်ရေးအရေးကြီးတယ်လို့ချင်းမျိုးသားပါတီကကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာဦးကန်တာချင်းကယခုလိုဆက်ပြောပါတယ
်မနီပူရမီကိုပဲကြည့်လိုက်ပါဟိုလက်ရှိကတည်းကကြိုင်းထုတ်လို့ရတာပဲ
ဒီနောက်ဆက်ယူကောက်ပွဲဟာချင်းပါတီတွေပြောတယ်လို့အခွင့်အရေးတရားဟုတ်မဟုတ်ဆိုတာကိုတော့ယူကောက်ပွဲအလွန်ကာလတွေမှာသိကြရမှာပါ။